ဗြိတိန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်မျိုးဗီဇပိုသစ်တစ်ခုကိုစတင်တွေ့ရှိခဲ့ပြီးတဲ့နောက်အဲ့ဒီပိုသစ်ကူးစက်မှုကိုတားဆီးနိုင်ဖို့အိန္ဒိယဥရောပနိုင်ငံတွေကဗြိတိန်နဲ့ခီးတွလာမှုတွေပိတ်ပင်နေကြပါတယ်။ဗြိတိန်နိုင်ငံထဲမှာပြန့်နှံ့နေတဲ့ဗိုင်းရပ်စ်ပိုမျိုးဗီဇသစ်တစ်ခုဟာတိုက်မြင့်အတွက်အန္တရာယ်ဖြစ်တယ်လို့ဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်စနေနေ့ကသတိပေးပြောကြားလိုက်ပြီးနောက်မှာပဲတင်တဲ့ဂျာမနီ၊အီတလီ၊နယ်သာလန်၊အိုင်ယာလန်၊ဘယ်လ်ဂျီယံ၊အစ္စရေးနဲ့ကနေဒါနိုင်ငံတို့ကအခုလိုပြည်ဝင်ခွင့်ကန့်သတ်လိုက်တာပါ။ပရိတိန်ကနေလာမဲ့ခီးသည်တွေကိုဒီကနေ့တနင်္လာနေ့ကစပြီးတော့ပြည်ဝင်ခွင့်ကသပိတ်ပင်လိုက်တဲ့အပြင်လေရင်ခီးစင်တွေကိုလည်းပယ်ဖျက်လိုက်တဲ့အတွက်လန်ဒန်မြို့ဟီသရိုလေဆိပ်မှာခီးသည်တွေလည်းအခက်အခဲနဲ့ကြုံနေရတာပါပရိတိန်ကနေဝင်လာမဲ့သူတွေကိုအခုလိုပိတ်ပင်လိုက်တဲ့ဆုံးဖြတ်ချက်ကြောင့်ဥရောပသမ္မဂ EU ကနေလာမဲ့ရက်ပိုင်းအတွင်းအပြစ်တက်နှုတ်ထွက်တော့မဲ့ပရိတိန်နိုင်ငံထဲကမိသားစုတွေရောကုမ္ပဏီလုပ်ငန်းတွေရဲ့အခြေအနေတွေကမောက်ကမဖြစ်ကုန်ပါတယ်ဝန်ကြီးချုပ်ဂျွန်ဆန်ဦးဆောင်ပြီးကိုဗစ်အရေးပေါ်တုံ့ပြန်ဆောင်ရွက်ကိစ္စရပ်တွေကိုဒီကနေ့ဆွေးနွေးမှာဖြစ်ပြီးတော့အပြည်ပြည်ဆိုင်ရာကုန်စည်အဝင်အထွက်ကိစ္စတွေကိုအဓိကတိုင်ပင်ကြမှာပါပြင်သစ်နိုင်ငံကလည်းဗြိတိန်နိုင်ငံကလူတွေရောထရက်ကားအဝင်အထွက်တွေကိုပါပိတ်ပင်လိုက်တဲ့အတွက်ဥရောပကိုဆက်သွယ်တဲ့ဗြိတိန်နိုင်ငံရဲ့အရေးအကြီးဆုံးကုန်သွယ်ရေးပင်မအလံကြောင်ကြီးပိတ်သွားတာဖြစ်ပါတယ်